Pfizer BioNTech ဆေးကုမ္ပဏီရဲ့ coronavirus ကာကွယ်ဆေးကိုဗြိတိန်နိုင်ငံကအတည်ပြုသုံးစွဲခွင့်ပြုလိုက်တာဟာထူးခြားမှုကြီးတစ်ခုဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ဥရောပဒေသဆိုင်ရာ Director ဒေါက်တာ Hans Kluge ကပြောပါတယ်။အခုလိုကာကွယ်ဆေးရှိနေပေမဲ့ဥရောပသားတွေအနေနဲ့စက်ပြေးသတိဝရိယရှိကြဖို့လည်းသူကတိုက်တွန်းလိုက်ပါတယ်။ Pfizer BioNTech ကာကွယ်ဆေးကိုနေရာတိုင်းမှာအသုံးပြုဖို့အတည်ပြုချက်ရရှိတော်မှာဖြစ်တယ်လို့လက်ရှိလူတွေနဲ့စမ်းသပ်နေတဲ့တခြားကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေး50လောက်ဟာလည်းထူးခြားတဲ့အောင်မြင်မှုတွေရရှိဖို့အလားအလာတွေကိုတွေ့နေရပြီလို့ဒေါက်တာကလူးရှ်ကကြသပရိနေကပြောပါတယ်။တခြားဥရောပနိုင်ငံတွေအနေနဲ့ကာကွယ်ဆေးကိုစောင့်ဆိုင်းနေရတဲ့အချိန်မှာဆေးတွေရရင်လှုပ်ဆောင်ရမယ့်အစီအစဉ်တွေကိုချုပ်တင်ပြင်ဆင်ထားကြဖို့ယောဂကုသမှုနှုန်းကျဆင်းလာနေတဲ့နိုင်ငံတွေအနေနဲ့အချိန်ကိုအကျိုးရှိရှိအသုံးချကြဖို့သူကတိုက်တွန်းလိုက်ပါတယ်။အခုအချိန်ကခေါင်းဆောင်မှုကိုပြတ်တက်ရမယ့်အချိန်ဖြစ်တယ်လို့လည်းပြောပါတယ်။ဥရောပမှာ COVID-19 ကူးစက်သူ19,000နဲ့သေဆုံးသူ4,200ကျော်ရှိပါတယ်။